Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းပါရှင်။2014ခုနှစ်မတ်လ4ရက် VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 32နဲ့39တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့မနက်ခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်စံမိုးဝေပါ။အခုမနက်ခင်းနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအတွင်းမှာရုရှားနိုင်ငံကနေတပ်ဖွဲ့ဝင်တွေဝင်ရောက်တပ်ဆွဲထားမှုအပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာအသေးခံဘုံးဖောက်ခွဲမှုကြောင့်တရားသူကြီးနဲ့ရှစ်နေတဲ့အပါအဝင်ဒုစစ်တပ်ဦးလောက်သေဆုံးသွားပါတယ်။နောက်ပြီးတော့ဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုယ်စားလှယ်တွေဟာတင်းနယ်လာနီကတရုတ်နိုင်ငံမှာအလို့သဘောအဖြစ်တွေ့ဆုံဆွေးနွေးကြကြပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ခင်းမှကြားအောင်ပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဘင်္ဂလားပင်လယ်အော်ဒေတာတွင်ကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC ဆွေးနွေးပွဲအတွက်နေပြည်တော်မှာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နဲ့မြန်မာသမ္မတဦးသိန်းစိန်မနေ့တုန်းကတီးတန့်တွေ့ဆုံခဲ့တဲ့အကြောင်းပြောပြဖို့ရှိသလိုမတရားမျိုးကလယ်သမားတချို့တရားစွဲခံရတာနဲ့ပတ်သက်လို့တော့
ကျွန်တော်လေးဦးပေါ့ဗျာဦးဆောင်သူဆိုပြီးတော့သူသတ်မှတ်ပြီးတော့တောင်းသူကြားတဲ့လေးဦးကိုတော့လေးနှစ်ခွန်မြင်းဆောင်တိတိလေးနဲ့ဆွဲတယ်ဖိုင်နယ်ကျူးလွန်မှုပါဗျာ
လေသမားတို့ပြောပြသွားတာပါမကြခင်မှာအပြည့်စုံနားဆင်နိုင်ပါတယ်တခါနိုင်ငံရေးပြည်ပခန့်တွေပြင်းထန်ခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေကိုလည်းပြောပြပေးဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆံမိုးဝေနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါမယ်ရှင
်။ယူကရိန်းနိုင်ငံအတွင်းရုရှားနိုင်ငံကနေတပ်ဖွဲ့ဝင်တွေတွားရောက်ပြီးတော့တက်ဆွဲထားတဲ့ပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီအစည်းအဝေးမှာပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေကနှစ်နိုင်ငံအကြားရေးချနေတဲ့ဒေသမှာယူကရိန်းနိုင်ငံနေကြားဆောင်စခန်းကိုဖျက်ပြီးတော့တနင်္လာနေ့မှာတိမ့်ပိုက်လိုက်ပြီးတဲ့နောက်သူ့ရဲ့တပ်ဖွဲ့ဝင်တွေကိုခရိုင်းမီးယားကျွန်းဆွယ်တင်းကနေဖျက်ပြီးတော့ရေချောင်းကနေပို့ဆောင်ပေးနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမတာပါဝါကရုရှားနိုင်ငံဘက်ကစီးရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့တနင်္လာနေ့နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာအတည်ပြုပြောဆိုလိုက်တာလည်းဖြစ်ပါတယ်။စောစောပိုင်းကတော့နှစ်နိုင်ငံကြားရေလက်ကြားမှာဖက်ကမ်းမှာတန်ကြက်ကရင်နေဖြတ်ကူးဖို့အတွက်တန်းစီပြီးတော့ရက်တန်နေတာတွေ့ရတယ်ဆိုပြီးတော့ယူကရိန်းနေကြားဆောင်တပ်ဖွဲ့ဝင်တွေကိုကူကပ်ပြီးတော့ရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီအစည်းအဝေးအတွင်းကုလဆိုင်ရာရုရှားသမ္မတကြီးဖစ်တလီချူကင်ကတော့ရုရှားနိုင်ငံကိုလိုလားတဲ့အဖြုတ်ချခံယူကရိန်းနိုင်ငံသမ္မတဗစ်တာယန်နိုကိုဗစ်ရဲ့ကြေညာချက်ကိုဖတ်ပြခဲ့ပါတယ်။ယန်နိုကိုဗစ်ကရက်တရပတ်အတန်ကြာနိုင်ငံအတွင်းမှာသူ့ပေါ်ဆန္ဒပြဖြစ်ပွားနေမှုတွေရဲ့နောက်ပိုင်းမှာကီယက်မြို့တော်ကနေရုရှားနိုင်ငံကိုထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ယန်နိုကိုဗစ်ကယူကရိန်းနိုင်ငံအတွင်းငြိမ်းချမ်းစာယာမှုနဲ့တည်ငြိမ်မှုရဖို့အတွက်ရုရှားနိုင်ငံဘက်ကနေအကူအညီပေးဖို့တောင်းဆိုခဲ့တယ်လို့ရုရှားသမ္မတကြီးကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ခရိုင်းမီးယားကျွန်းဆွယ်ဘက်လည်းမှာစစ်တပ်တွေလွတ်ထားတဲ့အတွက်ရုရှားနိုင်ငံဟာတမိုင်းရဲ့မှားယွင်းတဲ့ဘက်မှာရောက်နေတယ်လို့ပြောပြီးအမေရိကန်သမ္မတဘရောက်ကိုဘာမာကရုရှားကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ရုရှားနိုင်ငံကိုထိကျန်ဖြစ်စေမဲ့စီးပွားရေးနဲ့တန်တမာရေးဆိုင်ရာနည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကစဉ်းစားနေတယ်လို့မစ္စတာအိုဘားမားကသတင်းထုတ်တွေကိုတင်လာနေမှာပြောခဲ့ပါတယ်။ယူကရိန်းနိုင်ငံကိုအထောက်ပံ့ပြုဖို့အကူအညီပေးရေးအစီအစဉ်တစ်ခုကိုချမှတ်ပါလို့မစ္စတာအိုဘားမားကကွန်ဂရက်လွှတ်တော်ကိုနှိုးဆော်ထားပါတယ်။ယူကရိန်းနဲ့ရုရှားကြားတင်းမာမှုပြေလျော့စေရေးကြိုးပမ်းမှုတွေအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာယူကရိန်းနိုင်ငံစီသွားနေပါတယ်။ရုရှားနိုင်ငံဟာမော်ဒိုဗာနိုင်ငံမှာလုပ်ခဲ့တဲ့နေအတိုင်းပဲယူကရိန်းကိုပြည်အားပေးဖို့သူ့ရဲ့ဩဇာအရှိန်အဝါကိုအသုံးပြုနေတယ်လို့ဧည့်သည်မော်ဒိုဗာဝန်ကြီးချုပ်ယူရီလန်ကီနဲ့ဝါရှင်တန်ဒီစီမြို့တော်မှာလုပ်တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကယ်ရီကပြောခဲ့ပါတယ
်။ရုရှားနိုင်ငံကနှစ်နိုင်ငံနေကြားဖြစ်တဲ့ယူကရိန်းနိုင်ငံဘက်ကခရိုင်းမီးယားကျွန်းဆွယ်ကိုဝင်ရောက်သိမ်းပိုက်ခဲ့လိုက်ပြီးတဲ့နောက်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကြားမှာစိုးရိမ်မှုတွေဖြစ်ပွားပြီးတော့တင်းလင်းလာနေအစုရှယ်ယာဈေးကွက်တွေထိုးပြီးတော့ကျဆင်းသွားခဲ့ပါတယ်။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအစုရှယ်ယာဈေးကွက်တွေအားလုံးတစ်ရာခိုင်နှုန်းအထက်မှာဈေးကွက်မှာကျဆင်းသွားခဲ့တာဖြစ်ပါတယ်။စီးပွားရေးဈေးကွက်ဦးဆုံးကျဆင်းသွားတာကတော့ရုရှားနိုင်ငံမှာအမေရိကန်ဒေါ်လာတန်ပေါင်း6000ရှိတဲ့ရုရှားကုမ္ပဏီတွေပိုင်ဆိုင်တဲ့အစုရှယ်ယာဈေးကွက်ဟာ7ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်။ရုရှားနိုင်ငံသုံးရူဘယ်ငွေကြေးဟာဆိုရင်လေအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာတစ်ကြိမ်တစ်ခါဘူးမှမဖြစ်ခဲ့ဘူးတဲ့အကြဆုံးဈေးနှုန်းကိုရောက်ရှိသွားခဲ့ပါတယ်။နိုင်ငံရေးအခြေအနေတွေကစီးပွားရေးအစုရှယ်ယာရောင်းဝယ်တဲ့ဈေးကွက်မှာအထူးသဖြင့်သက်ရောက်မှုတွေရှိနေတာပါ။ ရုရှားသမ္မတပူတင်အနေနဲ့ရုရှားတပ်တွေခရိုင်းမီးယားဒေသမှာဘယ်ချိန်ဘယ်ကာလအထိဆက်ပြီးတော့နေထိုင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတရဲ့ပြောဆိုချက်အပေါ်စောင့်ကြည့်နေကြတယ်ဈေးဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ဣသရေလနဲ့ပါလက်စတိုင်းအကြားညီညာရေးဆွေးနွေးပွဲအတွက်မူပေါင်းတွေအပြည့်အစုံချမှတ်ဖို့တတ်မှတ်ရနှိကက်လာတာနဲ့အမျှခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ရမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်နှစ်နိုင်ငံအဖြစ်ဖန်တီးဖို့ရာဖြစ်နိုင်ခြေရှိနေတော့မယ်လို့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုဖေးမှထားပြီးတနင်္လာနေ့အင်ပြူတော်မှာသမ္မတဥပမာကပြောခဲ့ပါတယ်ဣသရေလကတနိုင်ငံပါလက်စတိုင်းကတနိုင်ငံအဖြစ်ဖန်တီးဖို့ပါဒါပေမဲ့လည်းစစ်ဆက်ညှိနှိုင်းမှုတွေဟာခက်ခဲမှာဖြစ်ပြီးဘက်အားလုံးမှာအလျှော့ပေးရတာရှိလိမ့်မယ်လို့ဆိုပါတယ်သူအခိုင်အမာဆက်ရက်တည်ပြီးတော့အကောင်းဆုံးဖြစ်နိုင်ခြေသဘောတူညီချက်ကိုရယူဖို့အစ္စရေးလူထုကမျှော်လင့်ထားတယ်လို့မစ္စတာနေတန်ယာဟုကပြောပါတယ်။ငြိမ်းချမ်းရေးရဖို့အတွက်အစ္စရေးအနေနဲ့ကိုလိုရမှာကိုလုပ်နေပေမဲ့ပါလက်စတိုင်းတွေကမလုပ်ဘူးလို့လည်းသူကပြောပါတယ်။ဒါ့အပြင်အီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်အောင်ကာကွယ်တားစီးရေးဟာအမေရိကန်နဲ့အစ္စရေးအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.24kHz 12.23 9.32 kHz 32.95 9.39 kHz 95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘိုင်းအစီအစဉ်ကအင်္ဂါနေ့နနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်ခင်ဗျာပါကစ္စတန်နိုင်ငံမှာတနက်ကင်ဆောင်ထားတဲ့အသေးခံဘုံခွဲသူနှစ်ယောက်ကနေတရားရုံးဝင်းတစ်ခုကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့မှုကြောင့်တရားသူကြီးနဲ့ရှစ်နေတဲ့အပါအဝင်လူပေါင်း11ဦးတေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်။အရင်ဆုံးတနက်တွေနဲ့ပြစ်ခတ်ပြီးခဲ့တဲ့နောက်အသေးခံဘုံခွဲမှုနှစ်ခုဖြစ်ပွားခဲ့တာဖြစ်ပြီးတော့လူပေါင်း25ဦးထက်မနည်းလဲဒဏ်ရာတွေရရှိသွားခဲ့တယ်လို့ဆိုပါတယ်။နိုင်ငံရဲ့ရှေ့နေအဖွဲ့အစည်းကတော့အခုလိုတက်ခတ်မှုတွေပြုလုပ်ခဲ့တဲ့အပေါ်နိုင်ငံအနှံ့မှာဆန္ဒပြပွဲတွေပြုလုပ်မယ်ဆိုပြီးတော့ပြောဆိုပါတယ်။အဲ့ဒီတက်ခတ်မှုကိုလူသိနည်းတဲ့စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့အာဟာအယ်ဟူဒင်းအဖွဲ့ကသူတို့လှုပ်ဆောင်တာဖြစ်တယ်ဆိုပြီးတော့လည်းထုတ်ပေါ်ပြောဆိုပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာတနင်္လာနေ့ကနောက်ထပ်ဒုံးကျည်နှစ်ဆင်းပြစ်လုဆန့်သက်ခဲ့တယ်လို့ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီလိုပြစ်လုဆန့်သက်တာဟာကုလသမဂ္ဂဆုံးဖြတ်ချက်အများပြားကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျန်ဆက်ကီကတနင်္လာနေ့မှာပြောပါတယ်စကတ်ဒုံးကြီးလို့ယူဆရတဲ့ဒုံးကြီးတွေဟာမိုင်310ကျော်လောက်သွားပြီးတဲ့နောက်ဂျပန်ပင်လယ်ထဲကိုကျသွားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရခင်မင်ဆုကပြောပါတယ်အခုနောက်ဆုံးဒုံးကြီးပြစ်လို့ဆန်းသတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဘာမှမပြောသေးပါဘူးအမေရိကန်နဲ့တောင်ကိုရီးယားကြားပူးတွဲစီးရေးလက်ချင်းမှုကြီးလုပ်နေချိန်မှာပဲမြောက်ကိုရီးယားကအခုလိုဒုံးကြီးပြစ်လို့ဆန်းသတ်တာပါစီးရေးလက်ချင်းမှုကိုလက်မခံနိုင်တဲ့ရန်စမှုအဖြစ်မြောက်ကိုရီးယားကမြင်ပါတယ်
ဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုယ်စားလှယ်တွေဟာတနင်္လာနေ့တရုတ်နိုင်ငံမှာအလို့သဘောတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့တယ်ဆိုပြီးတော့ကြက်ချင်းဤအဖွဲ့ရဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါကြောင့်နှစ်နိုင်ငံကြားမှာတွေ့ဆုံပြောဆိုမှုတွေရှိလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေတိုးများလာနေပါတယ်။ဒုတိယကမ္ဘာစစ်အတွင်းမြောက်ကိုရီးယားနိုင်ငံမှာကျဆင်းခဲ့တဲ့ဂျပန်စစ်သားတွေရဲ့ရုပ်အလောင်းတွေပြန်လည်ပေးပို့အရေးနဲ့ပတ်သက်ပြီးတော့ရှန်ယန်းမှာဆွေးနွေးကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့ဆွေးနွေးပွဲမှာ1990နဲ့1980ခုနှစ်တွေအတွင်းမြောက်ကိုရီးယားဘက်ကပြန်ပြီးဆွဲသွားခဲ့တဲ့ဂျပန်နိုင်ငံသားတွေရဲ့အရေးကိုလည်းထည့်သွင်းဆွေးနွေးကြခဲ့တဲ့အကြောင်းတက်ချင်ဤအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်မြောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့အကြမ်းမှာ2012ခုနှစ်နိုဝင်ဘာလကစပြီးတော့ဓာတ်ရိုက်တန်တမာဆက်ဆံမှုမရှိဘဲတက်ချင်ဤအဖွဲ့ကနေကြားဝင်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေကိုပြုလုပ်ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံရဲ့အငင်းပွားပွဲဥပဒေပုံမှန် 258 ကိုချိုးဖောက်မှုနဲ့အွန်လိုင်းတက်ကြွလှုပ်ရှားသူ Trondwinet ကိုရုံးတင်စစ်ဆေးတော့မှာဖြစ်ပါတယ်။အဲဒီပုံမှန်အရနိုင်ငံတော်ရဲ့အကျိုးစီးပွားကိုထိခိုက်စေဖို့လွတ်လပ်မှုကိုမမှန်မကန်အသုံးပြုတယ်ဆိုတဲ့ပြစ်မှုအတွေ့အရေးယူနိုင်ပါတယ်။တက်ကြွလှုပ်ရှားသူတွေကိုဗီယက်နမ်အစိုးရကဆက်ပြီးနှိပ်ကွပ်နေတာနဲ့အမျှလွန်ခဲ့တဲ့လအနည်းငယ်အတွင်းတရားစွဲခံရတဲ့ဘလော့ဂါအများပြားထဲမှာနှတ်ထာတူအပါအဝင်ပါအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့သူဟာထောင်ဒဏ်9နှစ်အထိကြာခံရဖို့ရှိပါတယ်။Trondwinet ရဲ့ရှိနေဖြစ်သူ Travu Hai ကတော့သူ့ရဲ့အမှုတွေဖြစ်သူဟာငင်းချက်ထုတ်လျှောက်လဲဖို့ရာတရားရုံးတက်ဖို့စိတ်အားထက်သန်နေတယ်လို့ VOA Vietnam ဘာသာဌာနကပြောခဲ့ပါတယ်။ဘာဖြစ်နေတယ်ဆိုတာကိုမျက်မြင်တွေ့ဖို့အတွက်ပြည်တွင်းပြည်ပသတင်းတောက်တွေနဲ့တသက်ပညာရှင်တွေတရားခွင်မှာလာနာထောင်ဖို့ Net ကတိုက်တွန်းထားတယ်လို့ရှိနေ Hai ကပြောပါတယ်ခင်ဗျာ။ Direct from Washington The Voice of America VOA
အင်္ဂါနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမဝေနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးခဲ့ကြတာပါရှင် VA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကို VA Internet Website လိပ်စာ bamis.vanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတခါကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြပေးသွားမှာပါအရင်ဆုံးကတော့ဒီမြန်မာနိုင်ငံမှာကျင်းပနေတဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်းနိုင်ငံတွေရဲ့ BIMSTEC လို့ခေါ်တဲ့ဒီအစည်းအဝေးအကြောင်းကိုပြောပြပေးချင်ပါတယ်ရှင
်နေပြည်တော်မှာပထမဆုံးအကြိမ်ကျင်းပတဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်းကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC အစည်းအဝေးကိုဒေသတွင်းခေါင်းဆောင်တွေတက်ရောက်နေကြသလိုမနေ့ကတော့အိန္ဒိယဝန်ကြီးချုပ်မတ်မိုဟန်ဆင်းနဲ့မြန်မာသမ္မတဦးသိန်းစိန်တို့တခြားတွေ့ဆုံခဲ့ကြပါတယ်အာရှဒေသတွင်ငြိမ်းချမ်းရေးတည်ငြိမ်ရေးနှင့်ဖွံ့ဖြိုးရေးအတွက်ကြိုးပမ်းဆောင်ရွက်သွားကြဖို့နှင့်မူရစ်ဆွေးဝါးနှင့်ရာဇဝတ်မှုတိုက်ဖျက်ရေးအကြမ်းဖက်ဝါဒနှင့်လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းသွားနိုင်ဖို့အတွက်အားလုံးစုပေါင်းကြိုးပမ်းသွားကြဖို့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကဒီတောင်နဲ့အရှေ့အာရှနိုင်ငံတွေကိုတနင်္လာနေ့အစောပိုင်းတုန်းကတိုက်တွန်းသွားခဲ့ပါတယ်အစည်းအဝေးတွင်ဒေသတွင်းခေါင်းဆောင်တွေနဲ့မြန်မာအစိုးရအရာရှိတွေတွေ့ဆုံခဲ့ကြသလိုဒေသတွင်းခေါင်းဆောင်တွေအချင်းချင်းကြားအစည်းအဝေးပြင်ပအလို့သဘောတည်တံ့တွေ့ဆုံဆွေးနွေးမှုတွေလည်းအများအပြားရှိခဲ့တာပါ။အိန္ဒိယနိုင်ငံသားရေးဝန်ကြီးဆယ်မန်ခါရှစ်ကအခုအစည်းအဝေးဟာဘင်္ဂလားပင်လယ်အော်ဒေသတွင်းကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအစည်းအဝေးဖြစ်တဲ့အတွက်ဒီလိုပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့အိန္ဒိယသီရိလင်္ကာနဲ့ဒီအိန္ဒိယနှစ်နိုင်ငံအကြားဆွေးနွေးစရာအကြောင်းအရာတွေအများအပြားရှိသလိုဒေသတွင်းထိပ်သီးခေါင်းဆောင်တွေအချင်းချင်းကြားမှာလည်းဆွေးနွေးစရာတွေအများအပြားရှိနေတယ်လို့တနင်္လာနေ့တုန်းကပြောဆိုသွားပါတယ
်။ This is a BIMSTEC gathering and in BIMSTEC gathering there are a lot of bilaterals between heads of government and it's part of that.
ဒီစီဝေးဟာဘင်္ဂလားပင်လယ်အော်ဒေသတွင်းကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးဖို့တွေ့ဆုံကြတာပါ။အိန္ဒိယနဲ့သီရိလင်္ကာဆိုရအကြီးအကဲတွေကြားနိုင်ငံချင်းဆွေးနွေးရမယ့်အကြောင်းအရာတွေအများအပြားရှိနေတယ်လို့သူတို့ချင်းချင်းတွေးဆမှုလည်းလုပ်သွားမှာပါ။အိန္ဒိယချင်းနိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့အတိုင်းတယောက်ချင်းတယောက်ကောင်းကောင်းသိကြသူတွေဖြစ်ပါတယ်။ဒါကြောင့်သူတို့အချင်းချင်းကြားဆွေးနွေးစရာတွေကလည်းအများကြီးရှိနေတာပါ။သီရိလင်္ကာနိုင်ငံတွင်တိုးတက်ဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးတော့လည်းသူတို့နှုတ်ဆွေးနွေးကောင်းဆွေးနွေးနိုင်ပါတယ
်။ဝန်ကြီးချုပ်မန်မိုဟန်ဆင်းဦးဆောင်တဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဟာဘင်မစ်တက်အစီအဝေးတက်ရောက်ဖို့နေပြည်တော်မှာနှစ်ရက်ကြာရောက်ရှိနေတာဖြစ်တယ်လို့မြန်မာသမ္မတဦးသိန်းစိန်နေပေါ်ဝန်ကြီးချုပ်တို့နဲ့လည်းမနေ့ကတရားစီတွေ့ဆုံခဲ့တာပါ။အိန္ဒိယရဲ့လာမယ့်ရွေးကောက်ပွဲပြင်းရင်ဝန်ကြီးချုပ်ယာရုကနေအနားယူရမယ်လို့ပြောထားတဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းအတွက်အခုခီးစင်ဟာဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလနောက်ဆုံးပြည်ပနိုင်ငံတွေကိုတွားရောက်တဲ့ခရီးစဉ်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။မနေ့ကပြုလုပ်တဲ့BIMSTEC နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာတော့ကုန်သွယ်ရေးနဲ့ယင်းနီးမြုပ်နှံမှုနီးပညာစွမ်းအင်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးခရီးသွားလုပ်ငန်းငှားလုပ်ငန်းစိုက်ပျိုးရေးယဉ်ကျေးမှုပတ်ဝန်းကျင်နဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးပြည်သူ့ကျန်းမာရေးပြည်သူအချင်းချင်းကြားဆက်သွယ်ရေးစီးရဲမွဲတေမှုလျှော့ချရေးအကြမ်းဖက်မှုနဲ့နိုင်ငံဖျက်ချော်မှုတွေအလင်းအမြန်တိုက်ဖျက်ရေးရာသီဥတုပြောင်းလဲမှုစတဲ့ကဏ္ဍကြီး14ခုကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့ဒီကဏ္ဍတွေမှာအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုတိုးမြင့်ဆောင်ရွက်သွားမလဲဆိုတာတွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းသီရိလင်္ကာနိုင်ငံကတန်အမတ်ကြီးဆူမစ်နာကန်ဒါလာကို BIMSTEC အဖွဲ့ရဲ့ပထမဆုံးအတွင်းရေးမှူးချုပ်အဖြစ်နိုင်ငံသားရေးဝန်ကြီးတွေကအတည်ပြုခဲ့ကြပါတယ်။BIMSTEC အဖွဲ့မှာတော့မြန်မာ၊ထိုင်း၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊ဘူတန်နဲ့နေပေါ်စတဲ့အဖွဲ့ဝင်နိုင်ငံ9နိုင်ငံပါဝင်ပါတယ်။ဒီအဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံက2009ခုနှစ်ကတာဝန်ယူခဲ့ပြီးတော့ထိပ်သီးဆွေးနွေးပွဲကိုတော့အခုပထမဆုံးအကြိမ်လက်ခံကျင်းပတာဖြစ်ပါတယ်ရှင်။
ဟုတ်ပါရှင်ခင်ဗျာမြန်မာနိုင်ငံအတွင်းကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရေးပါမှုဟာဘလောက်ရှိပါသလဲ MSF ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေပြောသလိုနိုင်ငံတကာ NGO အဖွဲ့အစည်းတွေဘက်ကအစည်းအဝေးသတ်မှတ်ချက်တွေချိုးဖောက်မှုတွေကိုသောရရှင်တွေမြင်တွေ့ကြားသိကြပါသလားနိုင်ငံတကာ NGO အဖွဲ့အစည်းတွေပေါ်သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဒီနေ့လိုတဲ့တော်ရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239938555ဖြစ်ပြီး fax နံပါတ်ကတော့0239938555နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး mp3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်နော်
ါဝင်ဆွေးနွေးကျင်ကြတဲ့ကျမတို့ရဲ့သောရရှင်တွေဒီကနေ့ညမတိုင်ခင်မှာအချိန်မီအမြန်ဆုံးဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပြောပါရစေရှင်။ View American တန်ရဲ့အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုတစ်ခါကတော့မန္တရာမြို့ကလေသမားတချို့ကိုဘယ်သူတွေကဘာအတွက်တရားစွဲဆိုထားတယ်လဲဆိုတာကိုကြည့်အောင်ပါရှင်။မန္တလေးတိုင်းမန္တရာမြို့နယ်ထဲမှာလွန်ခဲ့တဲ့28နှစ်လောက်ကသိမ်းယူခံခဲ့ရတဲ့လယ်မြေတွေကိုပြန်လည်ရရှိရေးအတွက်ဒေသခံလယ်သမားတွေဟာ3ရက်မြောက်အဖြစ်ထုံနှုံးတိုက်ပွဲဆင်နွှဲနေတာမှာမိတုံကတော့လယ်သမားတို့ပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုတာခံခဲ့ရတယ်လို့လယ်သမားတွေကပြောပါတယ်။ရနတ်သာစိုက်ပျိုးကုန်ထုတ်သမအသင်း Limited ကနေအခုလိုမျိုးတရားစွဲဆိုခဲ့တာလို့လည်းပြောပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင်သတင်းတောက်မအီးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြည်ရဲ့မတ်လ၁ရက်နေ့ကစပြီး၃ရက်ကြာထွန်းထုံးတိုက်ပွဲလုပ်နေတဲ့ရာကနန်းရှိတဲ့လယ်သမားတွေကိုရင်းနှီးတာကုန်ထုတ်လုပ်မှုတမအတင်း limited ကနေတရားစွဲဆိုခဲ့ကြောင်းသူတို့ကိုရက်ွက်အုပ်ချုပ်ရေးမှူးရုံးမှပဲရဲတွေကလာရောက်အမှုဖွင့်ခဲ့တယ်ဆိုပြီးတရားစွဲဆိုခံခဲ့ရတဲ့လယ်သမားကိုနေဝင်းကပြောပြပါဗျ။အ
မျိုးစိတ်ထားတဲ့ရင်းလာစိုက်ပျိုးကုန်ထုတ်တမအတင်းပေါ့နော်။အဲ့ဒီအတင်းဥက္ကဋ္ဌကနေပြီးတော့ကျွန်တော်၄ဦးပေါ့ဗျာ။ဦးဆောင်သူဆိုပြီးတော့သူတတ်မှတ်ပြီးတော့တောင်းသူကြားတဲ့၄ဦးကိုသူက၄နှစ်ခွန်မြင်းဆောင်စစ်ပစ်လေးနဲ့ဆွဲတယ်ဗျ။ပိုင်နဲ့ကျူးလွန်မှုပါဗျာ။သူတို့တည့်ရလို့ရင်တည့်ရအဲ့ဒီပုံမှန်နယ်ပဲပြန်ပြန်ဆွဲနေတာနေ့ရက်ဒီနေ့တော့ကျွန်တော်တို့ဂရိကောင်ချက်ဆိုတာကတို့ပေါ့အာမခံပေါ့ဗျာဂျေးရနေလုတ်ပေးလိုက်ကျောက်ကြီးမြောက်ကနေခြေရွာနေပြီးတော့လေကျွန်တော်တို့ဆက်ဆိုင်တဲ့လေပေါ့ရင်သာနဲ့တငါမြောက်ဈားထဲမှာကျွန်တော်တို့လေရှိတယ်လေအဲ့ကျွန်တော်တို့ကျောက်ကြီးမြောက်အုပ်စုခြေရွာဟိုရာရကရုံးမှာလုတ်တာလာလုတ်ပေးတာသူကကြော်နေမှုဆိုပြီးတော့လုတ်တာပေါ့သူအခုချိန်ကြီးသူကအသေးမဖြတ်ဘူးဗျာအဲ့ကျတော့သူအရင်တော့အစီအမင်းတမအတင်းဆိုပြီးတော့လုတ်တာပေါ့ဗျာဒီဘက်ဆိုကကျတော့သူကရေနဲ့သာစာချုပ်ကုန်ထုတ်တမအတင်းလူကြီးအမိပြောင်းပြီးတော့သူအမှတ်ပုတ်တင်ပြန်လုတ်တာပုံစံပြောင်းတာပေါ့ဗျာ
ရေနဲ့သာစိုက်ပျိုးကုန်ထုတ်တမအတင်း limited ကိုတော့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရှေ့နေမြကွန်ရက်ကရှေ့နေကြီးဥအောင်သိန်းကတော့ကိုရဲ့အနေနဲ့လယ်သမားအမှုပေါင်း80ခန့်ကိုလိုက်ပါဆောင်ရွက်ပေးခဲ့ရကြောင်းဒီထဲမှာလယ်သမားအများအပြားဟာအကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုတွေနဲ့အမှုဆွဲဆိုခံရကြောင်းတွေကိုလည်းပြောပြပါဗျ။
ကျွန်တော်တို့နဲ့ပတ်သက်ပြီးဆက်ဆက်လာတဲ့အားတွေကတော့60 80လောက်တော့ရှိတယ်။ဒါကြောင့်အမှုပေါ်မှာပြောရအောင်အမှုတမှုကလယ်သမား3ရက်ရှိ3ရက်ဝင်ဆွဲရတယ်ရှိတာပေါ့လေနော်။အမှုတမှုကလယ်သမား15ဦးတမှုနဲ့ဆွဲရတယ်ရှိတာပေါ့။အမှုတမှုကလယ်သမားတူ3ရက်9ဦးလောက်ကိုတည်လို့ဘူကြီးရကဆွဲရည်လည်းရှိရပါတော့
။တချို့တရားဆွဲဆိုထားတဲ့အမှုတွေကတော့စစ်တပ်ကသိမ်းဆီးထားတဲ့မြေတချို့ကိုပြန်ပေးမယ်ဆိုပြီးစီးရင်စရာနဲ့ထုတ်ပြန်ပြီးတဲ့နောက်မှာတော့စစ်တပ်ကဗိုလ်မှူးတွေဥဆောင်ပြီးလယ်သမားတွေကိုအမှုဖွင့်တိုင်ကြားထားတဲ့အမှုတချို့ပြန်ရုပ်သိမ်းသွားတာတွေလည်းရှိနေတယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်။ပြည်သူ့လွတ်တော်မှာတော့ပြီးခဲ့တဲ့နှစ်တွေက AR တိုင်းဒေသကြီးဇလွန်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ထွတ်ကနေလေယာဉ်မြေများသိမ်းဆည်းခံရခြင်းများအားစုံစမ်းလေ့လာဖော်ထုတ်ပြီးတောင်သူလယ်သမားများအားနစ်နာမှုမရှိစေရေးအတွက်တရားမျှတစွာဖြည့်ရှင်းပေးရန်အဆိုကိုတင်သွင်းခဲ့ပြီးပြည်ထောင်စုလွတ်တော်ကနေအတည်ပြုခဲ့တာကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ဒီနောက်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတချို့လေယာဉ်မြေတွေကိုပြန်ပေးဖို့အတွက်လွတ်တော်မှတင်ပြမှုတွေလည်းရှိခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်မြေယာစုံစမ်းရေးကော်မရှင်တွင်မှုဦးသိန်းထွန်းကတော့လယ်သမားတွေစိုက်ပျိုးအမီလယ်မြေတွေပြန်ပေးနိုင်ဖို့အတွက်တင်ပြထားတယ်လို့ဆိုပါတယ်
။ခုအစိုးရကပေးထားတဲ့တိုင်းစားတွေပေါ်မှာမူတည်ပြီးတော့အစိုးရတည်ပြီးတော့ဥကာလယာတီရဲ့ပဲဆက်တဲ့ယာတီပေါ့နောက်ဆုံးပြောတော့2014ဇူလိုင်းနဲ့စက်တင်ဘာလအဲ့အချိန်ကိုဒါတွေကိုပြည်ထောင်ချင်းရှင်းပေးရမယ်ဆိုပြီးတော့ကျွန်တော်လွှတ်တော်မှာလည်းဆွေးနွေးထားလာရှိတယ်ခင်ဗျ။ဟိုနောက်ဆက်ပြီးဆိုတာလည်းဒီမတင်ရမှာဆိုတော့အချိန်အကန့်နဲ့ပတ်သက်ပြီးတော့ဟိုစိုက်ပျိုးရာသီမှာဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါတောင်းလဲမွားရပြန်ပြီးတော့ဖြစ်ကြအောင်မလို့စိုက်ပျိုးရာသီမီးလာတာနဲ့တစ်ပိုင်းနဲ့ဒါကြောင့်မို့လို့မိုးစိုက်ပျိုးနိုင်ဖို့အတွက်တော့မိုးစိုက်ပျိုးလေတွေအတွက်ကစိုက်ပျိုးနိုင်ဖို့ဇူလိုင်းလာအဲကျွန်တော်ဆောင်းပြီးနှံတွတ်တရားတော့စက်တင်ဘာလအထိနောက်ဆုံးဖြည့်ရှင်းပေးပါဆိုပြီးတော့ကျွန်တော်ပွန်လင်းနေတာကအဆိုတကူကိုထုတ်တော်မှာဆွေးနွေးခဲ့တယ်ခင်ဗျအခုအဲ့ဒီအဆိုဆွေးနွေးပြီးတဲ့အခါမှာတော့တိုက်တဲ့ကျောင်းတော်တော်လေးလုပ်နေကြတဲ့သဘောရှိတယ
် AR တိုင်းတွင်းမှာတော့တင်းစီခံနိုင်ရတဲ့လေယာဉ်မြေတွေပြန်ရရေးအတွက်တောင်းဆိုခဲ့တာကြောင့်ရာနဲ့ချီရှိတဲ့လယ်သမားတွေဟာအမှုဆွဲဆိုခံနိုင်ရပြီးတချို့ကတော့အမှုရင်ဆိုင်နေရတယ်လို့တချို့ကတော့ထောင်တန်းများကျသွားသူတွေလည်းရှိကြပါတယ်ရှင
်မရယာမျိုးကလယ်သမားတချို့တရားဆွဲဆိုခံရတာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံကနေ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့ဒီပြီးခဲ့တဲ့လတုန်းကရခိုင်ကောင်းဆောင်နှုတ်ရဲ့မလေးရှားနိုင်ငံခီးစဉ်အတွင်းမှာလှုပ်ကြံဖို့ကြိုးစားခဲ့တဲ့သူတဦးကိုဖမ်းဆီးမိခဲ့တဲ့အကြောင်းပြောပြပါဦးမယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုတွားရောက်ခဲ့တဲ့ရခိုင်ကောင်းဆောင် တချို့ကိုဒီတနက်နဲ့ပြစ်ခတ်လှုပ်ကြံဖို့ကြိုးပမ်းမှုနဲ့မလေးရှားရဲတပ်ဖွဲ့ကမြန်မာနိုင်ငံသားတအုပ်ကိုဖမ်းဆီးလိုက်ပါတယ်။အမှုမှန်ပေါ်ပေါက်ရေးနောက်ဆက်တွဲစုံစမ်းဖော်ထုတ်မှုတွေဆက်လက်လှုပ်ဆောင်နေရလို့မလေးရှားရဲချုပ်ကပြောပါတယ်။မလေးရှားမြန်မာနှစ်နိုင်ငံပူးပေါင်းဖော်ထုတ်ပေးတဲ့အပေါ်မှာကျင်းတဲ့အားရမှုရှိပါတယ်လို့မလေးရှားခရီးကိုတွားရောက်ခဲ့စဉ်တုန်းကတိုက်ခိုက်ခံခဲ့ရသူတအုပ်ဖြစ်တဲ့ဒီရခိုင်ကောင်းဆောင်ဒေါက်တာအီမောင်ကပြောပါတယ်။အပြည့်စုံကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကမလေးရှားနိုင်ငံဘူခစ်ပင်ဒန်မှာဖြစ်ပွားခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဖွဲ့ကိုတနက်နေ့ပြစ်ခတ်မှုမှာပါဝင်ပတ်သက်သူမြန်မာနိုင်ငံသားတဦးကိုဖမ်းဆီးရမိပြီလို့အမှုကိုစုံစမ်းထောက်လှမ်းနေတဲ့မလေးရှားရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ရဲချုပ်ထန်ဆရီခလစ်အဘူဘကာကဒီလောက်ချက်မှုနဲ့ပတ်သက်တဲ့မြန်မာနိုင်ငံသားတဦးကိုလက်တလုံးမှာပဲဖမ်းဆီးလိုက်နိုင်တာလို့သတင်းမီဒီယာကိုပြောပါတယ်။ဒီဖမ်းဆီးမှုအပြီးမှာပဲအမည်မဖော်သေးတဲ့မြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသားတချို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်စုံစမ်းထောက်လှမ်းဖော်ထုတ်နေပါတယ်လို့မလေးရှားရဲတာဝန်ရှိသူတွေကပြောပါတယ်။မလေးရှားရဲတာဝန်ရှိသူတွေဘက်ကအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်မှုတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကိုသွားစဉ်တုန်းကတိုက်ခိုက်ခံရသူတွေရဲ့အနက်တဦးအပါအဝင်ဖြစ်တဲ့ဒေါက်တာအေးမောင်ကလည်းအမှုနဲ့ပတ်သက်လို့ဖမ်းဆီးထိန်းသိမ်းမှုတွေကိုကြားသိရပေမဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသားနဲ့ပတ်သက်လို့သတင်းအတိအကျတော့မသိရသေးဘူးလို့ VOA မြန်မာပိုင်းကအခုလိုပြောပြပါဗျာ။ဖြစ်နေ
တယ်ဆိုတော့ confirm လို့ပါ။ကျွန်တော်တို့ကစက်တီဒီကမှခုနဖမ်းနိုင်တဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့အကြောင်းအရာပို့ပြီးခိုင်လာသူမဗမာတိုင်းရင်းသားလားသူမတခြားတိုင်းရင်းသားလားပေါ့နော်သူမဗမာမဟုတ်တဲ့တခြားပုဂ္ဂိုလ်တွေများလားဆိုတာကျွန်တော်တို့ confirm လုပ်ပါမယ်
ဇန်နဝါရီလ30ရက်နေ့ကနေစလို့မလေးရှားရောက်ရခိုင်လူမှုအဖွဲ့အစည်းတွေရဲ့ဖိတ်ကြားချက်နဲ့ရခိုင်တိုင်းရင်းသားများတွတ်တက်ရေးပါတီဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးဝေတာအောင်နဲ့ရခိုင်လူမှုကွန်ရက်ကတာဝန်ရှိသူတွေမလေးရှားနိုင်ငံကိုရောက်ရှိနေကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ည7နာရီခွဲလောက်မှာတော့မလေးရှားနိုင်ငံဂျလန်အလာအယက်လိုယက်ပလတ်စာကနေပြီးတော့အပြန်မှာတော့ဒေါက်တာအေးမောင်နဲ့ဦးဝေတာအောင်တို့စီးနင်းလာတဲ့မော်တော်ကားကိုအမည်မသိဆိုင်ကစီလူတချို့ကနောက်ကနေလိုက်လာပြီးတော့တနက်နေ့ပြစ်ခတ်လှုပ်ကြံတာကိုခံခဲ့ရတာဖြစ်ပါတယ်။မလေးရှားနိုင်ငံထဲမှာရခိုင်ခေါင်းဆောင်အဖွဲ့တွေပြစ်ခတ်လှုပ်ကြံခံရပြီးတဲ့နောက်မှာတော့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့မလေးရှားရဲလုံခြုံရေးတာဝန်ရှိတဲ့သူတွေကသူတို့အဖွဲ့ကိုအထူးလုံခြုံရေးယူထားပေးပြီးတော့လေစိတ်အထိလုံခြုံရေးယူပို့ဆောင်ပေးခဲ့ပါတယ်။နောက်မလေးရှားနိုင်ငံမှာအမှုဖွင့်ထားပြီးတဲ့နောက်မလေးရှားနိုင်ငံနဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေပူးပေါင်းပြီးတော့အမှုမှန်ပေါ်ပေါက်ရေးမလေးရှားမြန်မာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်မှုတွေကိုလည်းကျင့်တဲ့အားရမိပါတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
။ဟိုကျွန်တော်တို့ကတော့အားရပါတယ်။သူတို့နိုင်ငံပြင်ပကလာတဲ့အများစုတွေကဖြစ်စဉ်တစ်ခုကိုဖြစ်ပွားအောင်ဆောင်ရွက်တယ်လို့သူတို့သုံးသပ်ပါတယ်။အဲဒါကြောင့်ဒီလိုဖြစ်စဉ်မျိုးသူတို့နိုင်ငံမှာနောင်ဖြစ်လာမှာကိုအမတန်စိုးရိမ်ပါတယ်။အဲဒါကြောင့်တိတိကျကျဖော်ထုတ်ပြီးခါမှာဒါမျိုးပေါ့နော်။ဒါတော်တော်အမပဲဖြစ်ဖြစ်တခြားအတမန်ခေါင်းဆောင်တွေဖြစ်ဖြစ်လူကြီးရဲ့ဖွဲ့စည်းကောင်းဆောင်လို့ဖြစ်ဖြစ်မလေးရှားကိုလာတဲ့ခါမှာဒါမျိုးမဖြစ်ဘလို့စီစီကောင်းမလဲဆိုတာမျိုးတို့ strategic ပြီးတာလေးကိုပုံပုံနဲ့အောင်ကြိုးစားနေလို့ကျွန်တော်စားပါတယ်အဲ့ဒါကြောင့်ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာမွတ်စလင်နဲ့ဗုဒ္ဓဘာသာမတူကွဲပြားတဲ့အုပ်စုတွေကြားဘာသာရေးဆန်တဲ့အကြမ်းဖက်ပြိပခါတွေဖြစ်ပွားပြီးတဲ့နောက်မှာတော့အခုလိုမျိုးမလေးရှားနိုင်ငံထဲမှာတိုက်ခိုက်တပ်ဖြတ်မှုတချို့နဲ့အင်ဒိုနီးရှားနိုင်ငံတွေမှာမြန်မာတန်ယုံကိုတိုက်ခိုက်ရန်ကြံစည်မှုအပါအဝင်အကျဉ်းထောင်တွင်အကြမ်းဖက်တိုက်ခိုက်မှုတွေပါဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ရှင
်မဆုမုံပြပြသွားတာပါမြန်မာနိုင်ငံဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲရှင်အခုကတော့ဒီနိုင်ငံရေးအချက်အသေးတွေကြုံခဲ့ရတဲ့မြန်မာအင်ဒီချင်းထိုင်းနိုင်ငံကသတင်းတပုတ်ကိုလည်းပြောပြပေးချင်ပါတယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလလယ်လောက်ကတည်းကအစိုးရစန့်ကျင်ဆန္ဒပြသူတွေသိမ်းပိုက်ထားတဲ့ဘန်ကောက်မြို့တော်အတွင်းကအထူးကလမ်းစုံလမ်းမတွေကိုတနင်္လာနေ့ကပြန်ဖွင့်ပေးလိုက်ပါပြီ။ဆန္ဒပြသူတွေကသူတို့ရဲ့ဆန္ဒပြမှုတွေကိုနေရတစ်ခုထဲမှာပဲစုစည်းပေးလိုက်တဲ့အတွက်ကြောင့်လည်းအခုလိုမျိုးပြန်ဖွင့်နိုင်တာဖြစ်ပါတယ်။ဒီလိုမျိုးတင်းမာနေတဲ့အခြေအနေကိုလျှော့ပေါ်အောင်လှုပ်ဆောင်လိုက်တာနဲ့ပတ်သက်ပြီးတော့အသေးစားစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆန္ဒပြပွဲတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထိခိုက်မှုတွေဖြစ်ပွားတဲ့အရက်မှာရှိနေတဲ့အိုးအိမ်မြေယာပိုင်ဆိုင်သူတွေကလည်းကြိုဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ဘန်ကောက်မြို့ကနေ view သတင်းတောက်ရွန်ကော်ပင်သတင်းပေးပို့ထားတာကိုဦးဆံမွေကပြောပြပေးပါမယ်ရှင်
။ထိုင်းဝန်ကြီးချုပ်ရင်လတ်ရှင်လာဝတ်ကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြတဲ့ဘန်ကောက်မြို့မှာရှိတဲ့ဆန္ဒပြသူတွေကသတင်း6ပတ်ကြာပိတ်ဆို့ထားတဲ့အဓိကလမ်းစုံလမ်းကွာတွေကိုတနင်္လာနေ့မှာပြန်လည်ဖွင့်လှစ်ပေးခဲ့ရမှာအခုကျွန်တော်ရောက်နေတဲ့အစိုးလို့နာမည်ရတဲ့လမ်းမကြီးလည်းပါဝင်ပါတယ်။အဲ့ဒီအစိုးရစန့်ကြီးလှုပ်ရှားမှုကြီးကိုတချိန်ကဥပဒေပြုအမတ်ဟောင်းတူဦးဖြစ်တဲ့စုထက်တပ်စုပန်ကပြည်သူဒီမိုကရေစီပြုပြင်ပြောင်းလဲရေးကောင်စီ PDRC တို့နဲ့ပူးပေါင်းပြီးတော့ဦးဆောင်ခဲ့တာဖြစ်ပြီးအစိုးရနဲ့ အစိုးရရုံးအဆောက်အဦတွေကိုတင်ပိုက်ခဲ့ကြတယ်လို့အစိုးရကလည်းနိုင်ငံမှာအရေးပေါ်အခြေအနေကြေညာခဲ့ရတဲ့အထိဖြစ်ခဲ့ရတာပါဆန္ဒပြကြရမှာမြို့လေကောင်မှာစင်နေထိုးဖျော်ပြေးလှုံ့ဆော်မှုဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတော့မော်တော်ယာဉ်အတော်အလာခက်ခဲမှုတွေကြုံတွေ့ခဲ့ကြရပါတယ်အခုတော့ဆန္ဒပြမှုတွေကိုမြို့လေမှာရှိတဲ့ဥယျာဉ်စီကိုပြောင်းလဲပြီးတော့တတ်မှတ်လိုက်ပါတယ်အခုလိုဆန္ဒပြတဲ့စခန်းပြောင်းရွှေ့ဖို့လှုံ့ဆော်ရတဲ့အကြောင်းအရာကတော့ဘယ်သူဘယ်ဝါမှန်းမသိတဲ့တနတ်သမားတွေရဲ့တိုက်ခိုက်ခံရတာကိုစိတ်ပူပန်နေကြရတာကြောင့်ဖြစ်တယ်လို့ PDRC ရဲ့ပြောရေးဆိုခွင့်ရှိသူ Econet Pronfan ကပြောဆိုပါတယ
် This move is decided based purely to reduce the effect on Bangkok people because otherwise you know with this
ကျွန်တော်အခုလိုဆုံးဖြတ်လိုက်ရတာကဘန်ကောက်မြို့လူထုတွေဖြစ်ပါတယ်တကယ်တော့လမ်းမတွေပေါ်မှာလမ်းစုံလမ်းကွာတွေပေါ်မှာကျွန်တော်တို့ပိတ်ထားတာကြောင့်ဘန်ကောက်မြို့နေလူလူအတွက်ဒုက္ခတွေမပိုစေခြင်းကြပါဘူးအကြံဖက်တိုက်ခိုက်မှုတွေအတွင်း M79 rocket launcher နဲ့ဆန္ဒပြသူတွေကိုတိုက်ခိုက်တာခံခဲ့ရတာကြောင့်လေအခုလိုတနေရာတည်းစုစည်းပြီးတော့ဆန္ဒပြမှုတွေဆက်လုပ်ဖို့ဆုံးဖြတ်လိုက်တာပါ
ရေယောင်နဲ့ဘန်ကောက်မှာရှိတဲ့ဆန္ဒပြလူအုပ်ကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အရွယ်မြောက်သေးတဲ့ကလေး၄ယောက်တေဆုံးခဲ့ရတယ်လို့အဲ့ဒီဖြစ်ရက်ကထိုင်းနိုင်ငံလူမှုအတိုင်းဝိုင်းအတွင်းမှာတက်ရောက်မှုတွေနည်းနည်းရှိုင်းရှိုင်းဖြစ်စေခဲ့ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းအရွယ်မရောက်သေးတဲ့ကလေးငယ်တွေတည်ဆုံးခဲ့မှုဖြစ်ရပေါ်တုံ့လှုပ်ခြောက်ခြားရတဲ့အကြောင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာနိုဝင်ဘာလအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းလူပေါင်း20ကျော်တည်ဆုံးရခဲ့တဲ့အပြင်900ကျော်လည်းဒဏ်ရာရရှိခဲ့ပါတယ်။အခုလိုလမ်းတွေပိတ်ဆို့ထားတာကိုပြန်ပြီးတော့ရုပ်လိုက်တဲ့အတွက်ဆန္ဒပြစခန်းတွေအခြေဆက်ရအနီးမှာရှိနေတဲ့ကုန်တိုက်တွေမှာနေကင်းပိုင်းဈေးဝယ်သူတွေနဲ့ပြန်လဲပြီးတော့အသက်ဝင်လာနိုင်တော့မှာဖြစ်ပါတယ်ပိတ်ဆို့မှုတွေဖြစ်ခဲ့တာကြောင့်အဓိကဆုံးရှုံးခဲ့ကြရသူတွေဟာမြို့တော်အတွင်းမှာရှိတဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြပါတယ်ပုံနှိပ်လုပ်ငန်းရှင်တခုရဲ့မန်နေဂျာဖြစ်သူခွန်အော့ကတော့သူ့ရဲ့လုပ်ငန်းပုံမှန်ပြန်ဖြစ်လာဖို့အတွက်လက်အတန်းကျအချိန်ယူအောင်မှဖြစ်တယ်လို့ပြောပါတယ
် My income is lose 80% of my income in
ကျွန်တော်ရဲ့ဝင်ငွေအခုလာထဲမှာဆိုရင် 80 ရာခိုင်နှုန်းအထိဆုံးရှုံးခဲ့ရပါတယ်ဒါကိုပြန်ပြီးကာမီအောင်3လလောက်အချိန်ရပါလိမ့်မယ်ကျွန်တော်ရဲ့ဖောက်တယ်တွေရဲ့90ရာခိုင်နှုန်းဟာထိုင်းတွေထိုင်းစီးပွားရေးသမားတွေမဟုတ်ကြပါဘူးသူတို့ကျွန်တော်စီကိုမလာနိုင်ကြပါဘူ
းထိုင်းနိုင်ငံရဲ့စီးပွားရေးဟာ2014ခုနှစ်အတွင်းမှာ1ရာခိုင်နှုန်းအထိရောက်သွားပါတယ်နိုင်ငံရေးအခြေအနေဆိုးရွားနေတာကြောင့်အစိုးရသုံးစွဲစည်းတွေကျသွားတယ်လို့ကုန်ထုတ်လုပ်မှုဟာလည်းကျဆင်းသွားခဲ့ရတယ်လို့ဗန္နာရေးဝန်ကြီးဌာနရဲ့အကြီးတန်းအရာရှိတဦးကပြောဆိုပါတယ်ဒါပေမဲ့ထိုင်းစတော့ခ်ရှယ်ယာဈေးကွက်ဟာတနင်္လာနေ့မှာထိုးတက်သွားပြီးတော့စီးပွားရေးနလန်ထူမှုဟာမြန်မြန်ဆန်ဆန်ပြန်ပြီးတော့ဖြစ်လာလိမ့်မယ်လို့မျှော်လင့်စရာတွေဖြစ်လာခဲ့ပါတယ်။ကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအတိုက်ခံတွေမပါဝင်ပဲသပိတ်မှောက်ထားခဲ့တာကြောင့်ထိုင်းနိုင်ငံရေးဟာမတိကျမရေရာမှုတွေကတော့ရှိနေသေးဖြစ်ပါတယ်။ဒါပေမဲ့အခုလိုဆန္ဒပြတ်တာမှုတွေလျှော့ချပစ်ခဲ့တာကြောင့်အစိုးရနဲ့အတိုက်ခံတွေကြားမှာညှိနှိုင်းဆောင်ရွက်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့သုံးသပ်ချက်တွေထွက်ပေါ်လာနေပါတယ်။ဝင်းကြီးချုပ်မစ်ရင်လက်ရှင်နဝဟာဆိုရင်လေသူမအစိုးရရဲ့ဆန်ဝယ်ယူမှုဆန်ရမူဝါဒနဲ့ပတ်သက်ပြီးတော့အလွဲတုံးစားမှုတွေရှိတယ်ဆိုတဲ့ပြစ်မှုနဲ့အထက်လွှတ်တော်မှာစွဲချက်တင်ခံရမှာကိုရင်ဆိုင်ရဖို့ရှိနေတယ်ဆိုပြီးသုံးသက်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
နိုင်ငံရေးအကျပ်အတဲတွေရှိနေတဲ့ထိုင်းနိုင်ငံကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဦးဆောင်မိုးဝေစူးစီးတင်ပြပေးခဲ့တာပါမကြခင်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားအောင်ပါ VOA ရဲ့အစီအစဉ်တွေကိုမနက်9:00နာရီတိဆက်ပြီးထုတ်လွှင့်ပေးသွားမှာပါရှင်